ရခိုင်ပြည်နယ်မြောက်ပိုင်းဘူးစည်းတောင်မြို့နယ်ကုတာပြင်ကျေးရွာနာမှာအစုလိုက်ပြုံလိုက်မြုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရရှိထားတဲ့အထောက်အထားတွေအရမနေ့ဖက်မှာအကျဉ်းစစ်တရားရုံးချုပ်ကနေပြီးတော့ရုံးထိုင်စစ်ဆေးသွားမယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုပ်ပိုင်ခွင့်အရပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တည်ထန်အထိချမှတ်နိုင်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ဂူတာပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကသတင်းထုတ်ပြန်ခဲ့တာပါတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေ့ရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနက်ဖြန်အင်္ဂါနေ့မှစတင်သွားမှဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ပုံမှန်ထားတဲ့အတိုင်းပါပဲဒီမှာပြည်မှုကျွလွန်တယ်လို့ကျွန်တော်တို့ဒါကနဦးအနေနဲ့ပြည်မှုကျွလွန်တယ်လို့ကျွန်တော်တို့ဒီစစ်ဆေးချက်တွေရာကျွန်တော်ကနဦးတွေ့ရှိတယ်လို့ပေါ့ပြည်မှုကျွလွန်တယ်ဆိုတော့ကနဦးတွေ့ရှိတယ်လို့ဒါစစ်ဆေးတရားရုံးချုပ်နဲ့ရုံးထိုင်စစ်ဆေးတော်မှာဖြစ်ပါတယ်လက်ပြန်စစ်ဆေးမှာဖြစ်ပါတယ
်ဒီမှုကိုဘူတိတော်မြို့နယ်နေမြေကန်တပ်မှစစ်ဆေးသွားမှဖြစ်ပါတယ်အကျဉ်းစစ်တရားရုံးကပြစ်မှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်။ကျွန်တော်တို့မှာစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးချုပ်ခုဖွဲ့ပြီးတဲ့အကျဉ်းစစ်တရားရုံးချုပ်ပြီးရင်တော့ကျွန်တော်တို့တိုင်းစစ်တရားရုံးပြီးရင်တပ်ရင်းစစ်တရားရုံးဒီအကျဉ်းစစ်တရားရုံးချုပ်ဒီသမားရီဒီရက်ကုတ်မှာဆက်ကတော့ကျွန်တော်တို့ဥက္ကဋ္ဌအပေါင်းတော့၃နဲ့ရုံးထိုင်စီမှာဖြစ်တယ်။အဲဒါကလည်းကျွန်တော်တို့ပြည်ပြည်အရုံးနဲ့ပုံစံပြည်ပါပဲဒီမှာဆွဆွဲခါဒီဘက်ကနေကြောဒါကာကွယ်ပေးနဲ့ဒီရှင်းနေတဲ့ပုံစံမျိုးအရာရှိပါမယ်ဟိုဘက်ကဆွဆွဲတဲ့လူကလည်းရှင်းနေပုံစံမျိုးအရာရှိပါမယ်လို့ဖြစ်စီနာဖြစ်ပါတယ်သူရအခွင့်အာဏာကတော့ကျွန်တော်တို့ကဒီအရင်ဆုံးဖတ်မှတ်နိုင်တဲ့ဒီကဟာတော့ဒေတာအစ်ချမှတ်နိုင်တဲ့ဒီကဟာတော့ဖြစ်ပါတယ်
ရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူးဒီလိုစစ်တရားရုံးကစစ်ဆေးမဲ့အပေါ်မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုသုံးသပ်ပါတယ
်ဒီလိုမြေပြင်မှာကပြစ်ပက္ခဖြစ်တယ်ဆိုရင်ဝေးရွယ်စူးကြိုးတွေဆိုတာရှိတတ်တယ်ဗျာအဲ့ဒါတွေကိုလက်ခံအတိအမှတ်ပြုပြီးတော့ဘလောက်တိုင်းတာကြီးဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြင်းမှုကျူးလွန်မှုကိုအကာအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုပေါ်ထုတ်အရေးယူမယ်ဆိုလို့ရှိရင်မြမပုံရိပ်ကအရန်ကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလောက်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဂူတာပြင်အမှုဟာတက်မတော်ကဒုတိယအကြိမ်ကင်တွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်ဧပြီလအတွင်းကတော့မောင်းတော်မြို့နယ်အင်းဒင်ကျေးရွာမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတက်မတော်စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်9ဦးကိုတက်မတော်ကထုတ်ပယ်ပြီးအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ်ဒီလိုချမှတ်ပြီးတဲ့နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်10နှစ်မပြည့်မီပြန်လွှတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ်